မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအချိန်ညှင့်ပြီးတော့ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိရောဂါပိုးနမူနာစစ်ဆေးတဲ့အခြေအနေကူးစက်မှုမြင့်တက်နေတဲ့အိမ်ကြီးချင်းထိုင်းနဲ့အိန္ဒိယကနေရောဂါပြန့်နှံ့မလာအောင်ဘယ်လိုပြင်ဆင်တားဆီးထားပါကြလဲဆိုတဲ့မြန်မာနိုင်ငံကကိုဗစ်ကံရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပေးပါမယ်
။မြန်မာနိုင်ငံမှာကိုဗစ် -19 ကံရောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီးလက်ရှိမှာကိုဗစ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုအချိန်ဟုန်မြင့်ဆောင်ရွက်နေတယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်ခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။
လက်ရှိမှာတော့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုတော့အချိန်ဟုန်မြင့်ပြီးတော့ဒါလှုပ်ဆောင်နေပါတော့နော်။လက်ရှိမှာဆိုတော့ကျွန်တော်တို့ဟိုကာကွယ်ဆေးတပတ်မှကျင်ပါတော့ဒီချိန်မှာထိုးရသေးထိုးပြီးတဲ့လူအားဆိုလို့ရှိရင်သက်ခွန်တသမ8သိန်းပေါ့နော်ရှိလာပြီ။နှစ်ချိန်ဖြစ်ထိုးပြီးတဲ့လူက10သိန်းကျော်ပါပြီနော်။အော်အဲ့ဒါဆိုတော့အခုထိုးပေးနေတယ်လက်ရှိမှာကျွန်တော်တို့ဟိုထိုးပေးဖို့ဒုတိယချိန်ထိုးပေးတဲ့ထိုးပေးဖို့ကြံနေသူတွေကိုဆက်ထိုးပေးတယ်။ဒါအပြင်တရုတ်ကသူရဲနဲ့ final fan ကောက်ကွယ်ဆေးကိုလည်းရှေ့ပတ်ထဲမှာထိုးပေးဖို့အတွက်တာဆောင်ရွက်နေပါတယ်။အိန္ဒိယနိုင်ငံယောဂဖြစ်ပေါ်မှုတွေများနေတဲ့အတွက်ကြောင့်မို့အိန္ဒိယကဆေးတွေကိုလုံးလုံးစေတော့ပြည်ပတင်ဆက်ပြန်တော့ယာယီပြင်လာတာရှိပါတယ်။ဒါကလည်းသူတို့နိုင်ငံယောဂကူးစက်မှုအခြေအနေအတိုင်းအတာတစ်ခုရှိထိတ်ချုပ်လာနိုင်ပြီဆိုတဲ့အချက်ကဒီပြည်ပတွေကို force ဖို့ဖို့အတွက်ဒါတွေကသူတို့မှအသိအရှိပါတယ်။ဖိုးတဲ့ခါမှာလည်းမနိုင်ကြကူစားပေးနိုင်ငံတွေလည်းပါပါတယ်။ဒါဆိုရင်ကျမတို့ဝယ်ထားတဲ့ကောက်ွယ်ဆေးသူ20မိရပြီ28တန်းကိုသူအနေနဲ့သူပေါ့နော်တုံလိုက်တုံလိုက်တာလည်းရရှိမှာဖြစ်ပါတယ်။ရရှိမှုပေါ်မှာဒီလိုထိုးနှံပေးမှာဖြစ်ပါတယ်။အဲ့တော့ဒီ2021ခုနှစ်တုန်းကဘယ်လောက်ပါဆန်းသေးထိုးနှံပေးနိုင်တယ်ဆိုတာတော့ပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ချို့ဟာတွေကကိုယ့်ရဲ့ပေါ့နော်ကိုယ့်ရဲ့ဒီစွမ်းဆောင်နိုင်ရည်ကမရှိပါဘူး။ situation ကလည်းကောက်ွယ်ဆေးတွေဆက်ချဖို့ရှိတယ်။နောက်တစ်ခုကကျမတို့ဝယ်ထားတာလည်းရမယ်ဆိုရင်ရရင်ရတော့ပေါ့မူတည်ပြီးတော့ဒါအများဆုံးထိုးနှံပေးမှာဖြစ်ပါတယ်။
လက်ရှိမှာကိုဗစ်ကာကွယ်ဆေးကိုဘသူတွေကိုဦးစားပေးထိုးနေသလဲဆိုတာတော့သူကမပြောပေမဲ့ပြည်သူအားလုံးကိုစေးရတဲ့အပေါ်မူတည်ပြီးအတုံးလိုက်ထိုးပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းလိုက်ပြီးတဲ့နောက်ဆရာဝန်တွေစေးဝန်တွေတော်တော်များများရုံးမတက်ပဲအနာဖီဆန်နဲ့ CDM လို့ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲဒီထဲမှာကိုဗစ်ရှိမရှိစစ်ဆေးပေးနေတဲ့ဆေးသုတေသနဦးစီးဌာနနဲ့စေးရုံတွေလည်းပါဝင်ကြပါတယ်။အခုဆိုကိုဗစ်တက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိသာသာညွန်နေသွားကြတာမှာအနာမသိရင်ကတနေ့ကိုတောင်းကနန်းရှိကြတာကနေအခုဆိုနေ့စဉ်စစ်ဆေးတဲ့တက်ခွဲနမူနာကထောင်ကနန်းပဲရှိပါတော့တယ်။ဒေါက်ခင်ကြီးကတော့ကိုဗစ်စစ်ဆေးတဲ့ပုံစံကိုပြောင်းလိုက်တာကြောင့်လို့ပြောပါတယ
်။ဆိုတော့ကျွန်တော်လက်ရှိမှာဆိုလို့ရှိရင်တက်စား1000ကျော်ပဲလုပ်နိုင်တယ်ဆိုတာကအရင်တော့1000ကျော်လုပ်နိုင်တယ်အခု1000ကျော်ဆိုကျွန်တော်ရဲ့ testing policy ကလည်းကျောင်းတော့လို့ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာဆိုကျွန်တော်တို့ဒီကားတွေဆက်ကောက်ပေါ့နော်ကုန်ကားတွေကားသမားတွေဆေးရတွေဒါမျိုးတွေကိုစစ်ဆေးတာတွေမရှိတော့ဘူးဖြစ်လို့ရှိရင်အင်းပေါ့နော်ခီးသွားတဲ့ပြင်းခီးသွားလေးနဲ့သွားတဲ့သူစစ်တာမရှိတော့အဲ့အဲ့စစ်နဲ့စစ်တဲ့တက်စင်ပရိုတိုကောကပြောင်းလိုက်တဲ့အတွက်ကြောင့်မို့ဒါကတော့ကိုရက1000ဝန်းကျင် 9000 18000အလောက်ရှိနေတယ်တို့တွက်ဒါဆိုတက်စင်ပရိုတိုကောပြောင်းလိုက်လို့ဒါတက်ထုတ်တဲ့ပမာဏကနည်းတယ်လို့ပြောလို့ရပါတယ်နော်အဲ့တော့ဒါကကြတော့ဒီငကိုလေးကလည်းဒီကျွန်တော်တို့ RTD နဲ့ဖြစ်တယ်ဒီလိုခီးသွားတွေဖြစ်တယ်ဆိုတော့ကလည်းဒါကကျွန်တော်တို့ဒီကုန်စည်ကူးတန်းသွားလာရေးအဆင်ပြေလွယ်ကူပြီးတော့ချောက်ပွင့်ဆိုဖြစ်ပါတယ်သို့တော့ကိုယ်နိုင်ငံရဲ့အခြေအနေသားရတော့ယောဂပုကူးစက်မှုဟာခုနပြောဆိုထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်ဒါမဲ့တော့ထပ်ပြီးတော့ကျွန်တော်တို့ထပ်စစ်ဖို့တိုးချက်ပြီးတော့ထပ်စစ်ဖို့ရှိပါတယ်ဒီနေရာမှာကစစ်တဲ့သူတွေမှာတော့ဒီမှာတော့ဟိုတံပြားလက္ခဏာရှိတဲ့သူတွေနောက်တစ်ခုကကျတော့ဒီပို့သွေးတဲ့သူရဲ့ contact တွေဓာတ်တွေထိတွေ့သူတွေအဲ့ဒါတွေစစ်တာအများပါတယ်ဒီလက်ရှိတွေ့ရှိရတဲ့နှောင်းကတင်းနဲ့နှစ်ရာခိုင်နှောင်းဝန်းကျင်တော့ရှိပါတယ်နောက်တက်စီဆိုလို့ရှိရင်ဒီမှာတို့အခုဆိုရင် NHL လက်တက်စီ Tigeran တပတ်ကလေးကပြန် brand တွေပါပြီဟိုပေါ့နော် brand တွေနှောင်းကတော့တကယ်လို့3000ကျော်4000ဝန်းကျင်တော့ brand နိုင်ပါတယ်ဒီလိုဆိုတော့ဒီအခုတက်စစ်ဆေးမှုတွေဆိုမနေ့က2000ကျော်လာတာတွေ့ရမှာဖြစ်ပါတယ်ဖြည်းဖြည်းနဲ့တော့တိုးပြီးတော့လုပ်နေပါတယ
်တော်တော်ရဲ့အထက်က NHL ကတော့အမျိုးသားကျန်းမာရေးတခွဲခံဖြစ်ပါတယ်မြန်မာနိုင်ငံနောက်ဖက်ချမ်းနဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေတယ်လို့အရှေ့တောင်ဘက်နဲ့ထိဆက်နေတဲ့ထိုင်းနိုင်ငံမှာလည်းနေ့စဉ်ကိုဗစ်အတီးပြုလူနာထောင်ကနန်းရှိနေပါတယ်ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဘက်ကနေပြန်ပွားကူးစက်မှုရောက်မလာအောင်ဘာတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်လို့လည်းဒေါက်ခင်ကြီးကအခုလိုပြောပါတယ်
လက်ရှိအချိန်မှာတော့လေးဆိုင်နဲ့ ဝင်ရောက်မှုအောင်သမီးကို200ဝန်းကျင်200ကျော်ကျော်လောက်ရှိပါတယ်။အဲ့ဒါဆိုတော့အဲ့ဒီမှာတွေ့ရှိမှုပိုးတွေ့ရှိမှုတော့တွေ့ရတိုင်းတော့အောက်ပဲရှိပါတယ်။သို့သောပြီးခဲ့တဲ့ဒီအိန္ဒိယမပိတ်ခင်အောင်ဆိုရင်တော့အိန္ဒိယဖလိုက်နဲ့လာတဲ့သူအဲ့လေယုံပေါ်မှာ82ရောက်မှာတော့15ရောက်ပေါ်စစ်တွေ့တော့6ရောက်တိုင်းတော့အဲ့ဒါတော့ပေါ်စစ်တွေ့ပါတယ်။နောက်ပိုင်းတော့အိန္ဒိယကနေပြီးတော့အိန္ဒိယနဲ့ပင်လယ်ဒေ့ရှ်နေပြီးတော့အဝင်တွေကိုပိတ်လိုက်တယ်။လုံးခဲ့တဲ့နှစ်ပတ်အတွင်းအဲ့ဒီဒီကနိုင်ငံတွေကိုသွားခဲ့ဦးတဲ့လူတွေကိုဒီလိုမျိုးပိတ်လိုက်တဲ့အတွက်ကြောင့်တော့ဒါကတော့တိတ်သွားဟိုတိတ်ကူးကူးကန်းအများကြီးတော့တွေ့ရတာမျိုးတော့မရှိပါဘူး။ဆိုင်းကလာတယ်၊လေရင်နဲ့လာမယ်ဆိုရင်တော့လေရင်မှာလေရင်နဲ့လာတဲ့သူတွေရဲ့ဒီပရိုဂျက်ကအတိုင်းပါပဲဒါတော့နော်။ရေပြင်းလာတဲ့သူတွေဆိုလို့ရှိရင်ခုများတွေကဝင်နေဝင်တာအရင်တော့ဆိုတနေ့ကို900တော့600ဝင်တယ်။အခုနောက်ပိုင်းဆိုတော့တနေ့ကို200တော့တန်းတက်ဆိုလက်ခံတယ်။လက်ခံတဲ့သူတွေကိုစနစ်တကျလက်ခံတယ်။လက်ခံပြီးတော့ဟိုတက်ဖြစ်တယ်။တက်ဖြစ်ပြီးတော့ခါကျတယ်လို့ဆိုတာ negative ဆိုလို့ရှိရင်တော့သူရဲ့သက်ဆိုင်ရာပြည်တွင်းတိုင်းမျိုးကိုတို့နေသူတို့ရဲ့နေတဲ့နေရာပေါ့နော်သူသဖြင့်ပကိုးလိုမွန်တို့အဲ့လိုမျိုးကိရင်ကြည့်နေများတယ်။အားဆိုသူတို့သက်ဆိုင်ရာအုပ်ချုပ်ရေးဌာနဆိုပြီးချိတ်ဆက်ပြီးတော့သူတို့ကားလိုက်နေတယ်ကားတွေနဲ့ပို့ဆောင်တာရှိပါတယ်။နော်တကယ်လို့တော့ positive ဖြစ်တယ်ဆိုလို့ရှိရင်တော့ကျွန်တော်က positive ဖြစ်တဲ့ယောဂလက္ခဏာစိတ်မဆိုးဘူး positive တွေ့ရမယ်ဆိုလို့ရှိရင်တို့ကိုဟိုသိချာကုသမှုပေါ့နော်ကုသမှုပေးတဲ့နေရာရှိပါတယ်။အဲ့ဒါမှထားပါတယ်။ဒီလိုသိယောဂကျင်းထန်နေသိုးတယ်ဆိုလို့ရှိရင်တော့ဒီငါးဝိစေယုတ်ကြီးဒိုးရင်ဖန်စေယုတ်ပေါ့နော်အဲလိုလို့ရှိရင်တော့ဝေဘာဂီတီပို့မယ်ဆိုပြီးတော့ဒါမျိုးတွေရှိရှိပါတယ်။လက်ရှိနေတာအဲ့လိုပို့ရတာမရှိပါဘူး။ယောဂကျင်းထန်တဲ့သူတရားမှမရှိပါဘူး။
ကျမယုံကြည်ဌာနရဲ့မေလ23ရက်ည7:00ထုတ်ပြန်တဲ့အရာတနင်္ဂနွေလုံးကတခွန်းနမူနာ2019ခုကိုစစ်ဆေးတဲ့ထဲကကိုဗစ်အတည်ပြုလူနာအယောက်30ရှိခဲ့ပါတယ်။ဒီမနက်ညမှာစုစုပေါင်းအတည်ပြုလူနာက 34,304 ယောက်ရှိပြီးတော့တည်ဆုံးသူက 3,212 ယောက်ရှိတယ်လို့ကျမယုံဌာနစီးရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။